ကချင်ပြည်နယ်ကြောက်စိန်ထွက်ရှိရာဖားကန်ဒေသတွေမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တို့အကြားဒီကနေ့အထိ၄ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးတော့ဖားကန်လုံခင်းဆိုင်းတောင်စတဲ့မြို့ပေါ်နဲ့ကြေးပြအုပ်စုအတွင်းမှာဘုံးပေါက်ကွဲတာတွေနေ့စဉ်လိုဖြစ်ပွားနေပါတယ်လောလောဆယ်မှာတော့ဖားကန်နဲ့မိုးကောင်းသွားကားတွေကိုတားဆီးစစ်ဆေးရှာဖွေနေတယ်လို့ဖားကန်မြို့ပေါ်နဲ့လူနေရပ်ကွက်တွေအတွင်းမှာလည်းလုံခြုံရေးတင်းကျပ်တာတွေရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့အစိုးရတက်တက်လာပြီးတဲ့နောက်ပိုင်းလာပိုင်းအတွင်းမှာပြန်လည်စတင်လာတဲ့ဖားကန်ဒေသအတွင်းတိုက်ပွဲတွေဟာဒီရက်ပိုင်းတွေအတွင်းမှာပုံမူပြင်းထန်လာတယ်လို့မြို့ပေါ်လူနေရပ်ကွက်တွေအတွင်းမှာမကြာခဏဘုံးပေါက်ကွဲတာကြောင့်ဒေသခံပြည်သူတွေအထိတ်တလန့်ရှိနေကြပါတယ်လက်တလောတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဖားကန်ဒေသအခြေစိုက်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တရင်6ရက်တရင်မှုဘုံမူတန်ဆိုင်ကအခုလိုပြောပါတယ်
哦ဒီနေ့တနေ့လုံးတိုက်ပွဲဖြစ်ပါတယ်17နှစ်ကဖြစ်တာအခုချိန်ကြီးဖြစ်နေတော့ပါပဲကျွန်တော်တို့ရင်းချောက်ဌာနချုပ်ရှိတဲ့ဘက်မှာပါခင်ဗျာအောင်လဲ့လေအောင်လဲ့ပဲလေသူရတပ်ကြီးကတော့နေရှင်းနေရဆိုပြီးမှဝင်လာလို့ဖြစ်တဲ့တိုက်ပွဲပါအဲမနေ့ကလည်းအကြီးကြီးပါမနေ့ကလည်းညအထိအခုကဒီနေ့နဲ့ဆို၄ရက်မြောက်ဖြစ်ပါတယ်ကျွန်တော်တိုက်ရင်းချောက်ကိုထူးဆစ်စင်တာဒီနေ့က၄ရက်မြောက်ဖြစ်ပါတယ်哦9ရက်နေ့ကလည်းစတာပါ
KIA တရင်6ဌာနချုပ်အနီးမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲဖားကန်မျိုးနဲ့အနီးနားဒေသတွေမှာဘုံးပေါက်ကွဲတာတွေဇက်တိုက်ဖြစ်ပွားနေပြီးဒီမနက်မှာလည်းဘုံးတလုံးပေါက်ကွဲခဲ့တယ်လို့ဖားကန်မျိုးကဥဟန်မြင့်ကပြောပါတယ
်ဒီမနက်လက်နေလောက်မှာရဲကားအစီအဖြတ်သွားတာကိုဒီကနေကြောပေါ်နေမှာပေါ့ဗျာရုံမောင်းဆုံးလို့ခေါ်တယ်ပြတ်တဲ့နေရာလေးရှိတယ်ဗျာပြတ်တဲ့နေရာအပြစ်ချလိုက်တာအဲဒီတိုက်တော့ရဲကားနဲ့လွတ်သွားတယ်နောက်ဆိုင်ကနေစီးလေတိုင်းရတဲ့ချာရာကြည့်ပါတော့မတည်ဘူးအဲ့ဒီရဲ့နောက်ကကျွန်တော်သားကမောဟောက်ကိုစီးပွားခဲ့တာအသားကိုကလက်အမတော်ကိုကလေးကိုအိမ်မရောက်တော့အခုတုံးလာတာကျွန်တော်အိမ်ပြန်ပြေးလာတာတခါလဲဒီရတွေတော့ကျွန်တော်ပြောမြို့ပေါ်မှာလုံးဝမဖြစ်စေချင်ပါဘူးကျွန်တော်တို့ကတော့ပြည်သူလူထုထိခိုက်နေနိုင်မဲ့အားတွေကိုလုံးဝမဖြစ်စေချင်ပါဘူး
တနင်္လာနေ့ကလည်းမပေါက်ကွဲသေးတဲ့ဘုံခုနှလုံးကိုရှင်းလင်းခဲ့တယ်လို့စိုင်းတောင်ရဲစခန်းမှာဘုံနှလုံးပေါက်ကွဲခဲ့တယ်လို့စက်ပြောပါတယ်
မနေ့တော့ကဖားကမြို့ပေါ်မှာတည်းမကွဲတာကငါးလုံးကောက်တဲ့ချိန်မှာကျွန်တော်ပါတယ်ကျွန်တော်ရှိတယ်နော်အဝါနေပြီးတော့တမကနေပြီးတော့မိုင်းရှင်းလေးဖွဲ့နေစားပြီးတော့ကောက်ပေါက်ပြီးတော့မှရှင်းလင်းပြလိုက်တာနော်အဲနောက်ဆိုင်တော်မှာကအဲစစ်ပည့်ကြီးကလုံချုံကြီးရှင်းမှာနှလုံးမကွဲဘူးလို့တည်ရတယ်နော်နောက်ပြီးတော့ဆိုင်တော်စိတ်မူပေါ့ဗျာစိတ်မူအဲရဲကင်းချင်းမှာနှလုံးကွဲတယ်တစ်လုံးကကွဲပြီးတော့ရဲကင်းကိုမီးလောင်သွားတယ်လို့မင်းညာကျွန်တော်သတင်းရတယ်
ပြီးခဲ့တဲ့တင်းငွေတွေနေ့ကတော့ဖားကတ်မျိုးနယ်အတွင်းမှာမိုင်းငါးလုံးပေါက်ကွဲခဲ့ပြီးအမျိုးသမီးတစ်ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီကနေ့ဘုံပေါက်ကွဲတဲ့အခြေအနေကိုဖားကတ်မျိုးနယ်ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့ရဲတပ်ဖွဲ့ဝင်တွေအလုတ်များနေတာကြောင့်ဖြေဆိုဖို့မအားလတ်သေးကြောင်းတုံ့ပြန်ပြောကြားခဲ့ပါတယ်
ကျွန်တော်ဒီမှာလည်းအလုပ်ရမ်းရှုပ်နေလူကလည်းနေတယ်ပြီးတော့တရင်ယူပါညာနဲ့အရန်ရှုပ်နေလို့လေနော်အခုကတော့တရင်ပြောလို့အဆင်မပြေသေးဘူးပြီနော်ကွနော
်ဖကန်မျိုးနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကတော့ဘုံပေါက်ကွဲတာတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်သူတို့တိုက်ပွဲဖြစ်နေရင်တော့ဒါဘယ်လိုလုပ်တယ်ဆိုတာလည်းပြောလို့တိကျမရဘူးလေဟိုဘက်ကလည်းလှုပ်ရှင်လှုပ်မယ်ဒီဘက်ကလည်းလှုပ်ရှင်လှုပ်မယ်ဒီဥစ္စာကြီးကျတော့ကျွန်တော်အတိအကျပြောဖို့ဖြစ်တယ်တိုက်ပွဲဖြစ်ပြီဆိုရဲနှစ်ဖက်ကတော့တစ်မျိုးပြီးတစ်မျိုးတော့လှုပ်ရမှာပဲလေနော်သူတို့တဲတော့မလို့သိဘူးပေါ့ကျုံးမယ်ဆိုလို့ရှိရင်တော့ဒီစစ်ပွဲကြောင့်မဟုတ်ဖြစ်တဲ့အကျိုးကြောင့်ဆက်တယ်ပေါ့ဗျာနောက်ဆုံးကျတော့လူထုနာတာပဲပေါ့ဗျာလူထုမြေစာပဲဖြစ်တာပါပဲ
ဖကန်ဒေသမှာတိုက်ပွဲဖြစ်ပွားတာဘုံပေါက်ကွဲတာတွေဖြစ်ပွားပြီးတဲ့နောက်မှာတော့အစိုးရတပ်မတော်ကဖကန်မိုးကောင်းလမ်းမှာကားတွေကိုတားဆီးရှာဖွေတာစစ်ဆေးတာတွေဆောင်ရွက်နေတယ်လို့မနေ့ကတော့ဖကန်ဘက်ကိုလာတဲ့ကားတွေကိုယာယီပိတ်ပင်တားဆီးတာတွေရှိခဲ့ပါတယ်ဒီကနေ့နောက်ဆုံးရတဲ့သတင်းတွေအရအသွားကားရောအပြန်ကားတွေကိုပါတွာလာခွင့်ပြန်ပေးထားပြီးမြို့ပေါ်မှာတော့လုံခြုံရေးကိုတင်းကျပ်ထားပါတယ်